ကိုရီးယားကျွမ်းဆန်မှာအမေရိကန်ရဲ့တပ်အင်အားထပ်တိုးပြီးတော့မြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရဲ့တပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွမ်းဆန်ကိုဆဲလွတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်ဒုံးကျည်ပြစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့ဘက်မှာပြစ်လွတ်ခဲ့ပါတယ်။ The Calvinson လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးတော့ Australia နိုင်ငံကိုသွားဖို့စီစဉ်နေတုန်းမှာအမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ရဲစစ်သင်္ဘောအုပ်စုဟာ Pacific သမုဒ္ဒရာနောက်ဘက်ခြမ်းကအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့ရည်ရွယ်ချက်ဖြစ်တယ်လို့အမေရိကန် Pacific ဒေသစစ်ဌာနချုပ် Third Fleet ရဲ့တပ်ရဲ့တပ်မှူး Dave Bentana View ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစင်မချင်းတောင်ဝမဲတဲ့လုပ်ရည်တွေတည်ငြိမ်မှုမရှိတဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုအစီအစဉ်တွေနဲ့ Nuclear လက်နက်ထုတ်လုပ်နိုင်ဖို့ကြိုးပမ်းမှုတွေကြောင့်သူတို့ဟာဒေတာအတွင်းမှာနံပါတ်1ချင်းယောက်သူအဖြစ်ဆက်ရှိနေတယ်လို့လည်းသူကပြောပါတယ်ဒီရေတပ်အုပ်စုမှာ USS Calvinson လေးရင်တင်သင်္ဘောအပါအဝင်ဒုံးခွင်းဒုံးနဲ့ပြစ်လွတ်နိုင်တဲ့ဖြတ်သင်္ဘော30လည်းပေါင်းပါတယ်ဒုံးကြီးစမ်းသပ်ပြစ်လွတ်တာတွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့စမ်းသပ်တာတွေမလုပ်ဖို့နိုင်ငံတကာကသတိပေးနေပြီမြေလဲမြောက်ကိုရီးယားကအဲ့ဒီသတိပေးချက်တွေကိုထပ်ခါတလဲလဲအာခံပြီးတော့စမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်ခင်ဗျာ